in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်ဗုဒ္ဓဟူးနေ့ညနေခင်း6:00ခွဲနဲ့9:00အစီအစဉ်တွေကိုလိုင်းဒိုမီတာ1925ရိုကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှောင်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ Saudi Arabia နိုင်ငံကရေနယ်လုပ်ငန်းတွေကိုတက်ခတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့sorry တောင်းဝင်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးမက်ပွန်ပီယိုဒီနေ့ပဲ sorry ကိုသွားနေပါတယ်။ Israel နိုင်ငံရွေးကောက်ပွဲမှာလက်ရှိမဲရလက်တွေအရဝန်ကြီးချုပ် Netanyahu ရဲ့အာဏာရပါတီနဲ့ပြန်ဖက်ပါတီတို့ဘယ်သူမှအပြတ်အသတ်အနိုင်မရပဲဖြစ်နေပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးတော့မှာပါ
။ကောင်းပါပါရှင်။ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့နဲ့မြန်မာစစ်သားကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးပြီးတရုတ်နိုင်ငံဘက်အလို့သွားရှာကြတဲ့တိုင်းရင်သူတွေအကအကွယ်မဲ့နေရတဲ့သတင်းမှာကတော့
မခုကမလွာလန်ကိုရှာနေရောကာမေခုနစ်ဆက်တယ်လေတင်းနံဒိုက်ခုကလောတာဆယ်ရ
ဲ့ကိုရီကြုံခရရတဲ့ကချင်မင်းကလေးတူကချင်ဘာသာစကားနဲ့ပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်စုံကြာမှာပါကြာပြင်ချိုင်းမှာလည်းလက်တလောကာလအတွင်းမြန်မာနိုင်ငံကရွှေပြောင်းလုတာရာနဲ့ချီကိုထိုင်းအာနာပါနီဖမ်းဆီးခဲ့တဲ့တဲ့နဲ့မြန်မာစစ်တပ်ကအာနာသိမ်းခဲ့တဲ့30နှစ်မြောက်နေ့ဒီလူတို့လှူရှာမှုကြီးမှာကိုရိုင်းပါဝင်ခဲ့သူတွေရဲ့အတွေ့အကြုံကိုလည်းတင်ပြသွားဖို့ရှိပါတယ်။နိုင်ငံတကာသတင်းဆောင်မှာပါတော့ IS အကြမ်းဖက်သမားတွေမွေးဖွားရာနေရာဖြစ်လာနိုင်တဲ့ဆိုတော့ Syria ဒုက္ခသည်စခန်းကကလေးတွေကိုပြုပြင်ထိန်းချဖို့အစီအစဉ်တွေကိုလည်းကြားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါအောင်ရှင်
။ Sorry Arabia နိုင်ငံကရေနယ်လုပ်ငန်းတွေတက်ခတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ sorry တောင်းဝင်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးမက်ပွန်ပီယိုဒီနေ့ပဲဂျေရာမျိုးကိုသွားနေပါတယ်။အမေရိကန်တောင်းဝင်ရှိသူတွေကတော့တက်ခတ်မှုကယူရိုနိုင်ငံကမြစ်ပြားခံလာတယ်ဆိုပြီးပြောဆိုထားကြတာပါ။ဝန်ကြီးပွန်ပီယိုခီးစင်မတန်းခင်မှာဒုသမရမက်ပင်းစ်ကလည်းတက်ခတ်မှုပေါ်တုံ့ပြန်မှုကိစ္စဆွေးနွေးမယ်အကြောင်းပြောဆိုထားပါတယ်။ယူရိုနိုင်ငံကအာပေးကူညီနေတဲ့ယေမန်နိုင်ငံကဟူတီတပုံတွေကတော့ sorry Arabia ရဲ့ရေနံထုတ်လွှင့်မှုထောက်အပ်လောက်ထိကြာဆင်းခဲ့ရတဲ့စနေနေ့ကတက်ခတ်မှုဟာသူတို့လက်ချက်ဖြစ်နေကြေညာထားတာပါ။အမေရိကန်တာဝန်ရှိသူတွေကတော့ရရှိထားတဲ့အထောက်အထားတွေအရတဘုံနေရဲ့ပြောဆိုချက်ဟာမဖြစ်နိုင်ဘူးလို့လည်းပြောဆိုထားပါတယ်။လီလာသုံးသက်ချက်တွေအရတက်ခတ်မှုတွေဟာယေမန်နိုင်ငံဒါမှမဟုတ်အီရတ်နိုင်ငံကလာတာမဖြစ်နိုင်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနတာဝန်ရှိသူတစ်ယောက်ကမနေ့ကပဲ VOA ကိုပြောခဲ့တာပါ။တက်ခတ်ရမှာအသုံးပြုခဲ့တဲ့မစ်ဆိုင်းတုံးအပိုင်းစာတွေကို sorry တာဝန်ရှိသူတွေနဲ့အတူစစ်ဆေးဖို့အမေရိကန်ကျွမ်းကျင်သူတွေရရှိနေပြီလို့လည်းပြောပါတယ်။အီရန်သမ္မတဟာဆန်ဂရူဟာနီကတော့ယေမန်နိုင်ငံကဟူတီတပုံတွေကိုတိုက်ခိုက်နေတဲ့ညွန်မောင်းအဖွဲ့ကိုဦးဆောင်နေတဲ့သူ sorry အတွက်အခုတိုက်ခိုက်မှုဟာသတိပေးချက်တစ်ခုဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်တာပါလူခွင့်ရေးအဖွဲ့တွေကလည်းယေမန်နိုင်ငံမှာ sorry ကဦးဆောင်တဲ့လေကြောင်းထုတ်စစ်တွေကြောင့်အရသားတွေရှိရာအရက်တွေအကြီးအကျယ်ထိခိုက်ပျက်စီးနေရပြီးကမ္ဘာမှာဆိုးဝါးဆုံးလူသားချင်းစာနာမှုအခြေအနေတွေထဲမှာတစ်ခုပါဝင်ဖြစ်လာနေတယ်ဆိုပြီးဝေဖန်ထားကြပါတယ်
အစ္စရေးနိုင်ငံရွေးကောက်ပွဲမှာလက်ရှိရလဒ်တွေအရဝန်ကြီးမုတ်ချုပ်ဘန်ဂျမင်နာတန်ညာဟုရဲ့လီကွတ်ပါတီကလွှတ်တော်မှာအမတ်နေရာအများစုအနိုင်မရတဲ့အခြေအနေဖြစ်နေပါဗျ။အမတ်နေရာ120ရှိတဲ့ကနက်ဆက်လွှတ်တော်မှာအသာရနိုင်ဖို့အတွက်အမတ်နေရာ62နေရာလိုပါတယ်။ဝန်ကြီးချုပ်ကိုအဓိကစိန်ခေါ်နေတဲ့စစ်တပ်အကြီးအကဲဟောင်းဘန်နီဂန့်ရဲ့ Blue and White ပါတီကလည်းအလားတူအခြေအနေဖြစ်နေပါဗျ။အမတ်နေရာ85ရာခိုင်နှုန်းကျော်ရေတွက်ဒီချိန်မှာပါတီနှစ်ခုလုံးရထားတဲ့အမတ်အရေအတွက်အတူတူဖြစ်နေတယ်လို့ Israel ရွေးကောက်ပွဲကော်မရှင်ရဲ့ website မှာဖော်ပြထားပါတယ်။နောက်ဆုံးစရင်အရပါတီနှစ်ခုလုံးဒီအမတ်နေရာ35ရောက်စီအနိုင်ရထားကြပါတယ်။ဝန်ကြီးချုပ်နာတန်ညာဟူကဒီကနေ့အစောပိုင်းသူ့ကိုထောက်ခံသူတွေကိုမိန့်ခွန်းပြောစင်မှာတော့ရွေးကောက်ပွဲမှာသူအနိုင်ရပြီလို့မကြေညာသလိုရှုံးနေပြီလို့လည်းမပြောခဲ့ပါဘူး။လာမယ့်ရက်တွေမှာအာရဗ်ပါတီတွေမပါဘဲဇီယွန်ဝါဒအခြေခံတဲ့အစိုးရကိုဖွဲ့စည်းသွားမယ်လို့တော့ပြောကြားခဲ့ပါတယ်။ပြိုင်ဘက်ဘန်ဒီဂန့်စ်ကတော့ပြည်သူအားလုံးရဲ့ဆန္ဒကိုထင်ဟမဲ့ကြဲကြဲပြန့်ပြန့်ညီညွတ်တဲ့အစိုးရဖွဲ့မယ်လို့သူ့အပေါ်ထောက်ခံသူတွေကိုပြောခဲ့ပါတယ်။အဂတိလိုက်စားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နတ်တန်ညာဟုကရွေးကောက်ပွဲမှာသူ့အပြတ်အသတ်နိုင်ဖို့မျှော်လင့်ထားပါတယ်။အနိုင်ရရင်သူ့အပေါ်ဆွဲချက်တွေကင်းလွတ်မဲ့ဥပဒေပြဋ္ဌာန်းလိမ့်မယ်လို့အများကခန့်မှန်းထားကြပါတယ်။လောလောဆယ်အပြတ်အသတ်အနိုင်ရဖို့မရှိတဲ့အတွက်ဘယ်ပါတီနဲ့သူညွန်မောင်းဖွဲ့မလဲဆိုတာကိုလည်းအများကစောင့်ကြည့်နေကြပါတယ်။
အမေရိကန်ဘုတ်ထောက်လိုင်းရေးအေဂျင်စီ CIA နဲ့အမျိုးသားလုံခြုံရေးအေဂျင်စီ NSA ဝန်ထမ်းဟောင်း Edward Snowden ကိုလုံခြုံရေးအရာစောင့်ထိုင်းရရမယ့်သဘောတူညီချက်ကိုချုပ်ဖောက်မှုဆွဆွဲချက်နဲ့အမေရိကန်ကတရားစွဲလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့ Snowden ဟာမနေ့တုန်းကပဲစာအုပ်တစ်တုပ်ထုတ်ဝေလိုက်ပြီးတဲ့နောက်အမေရိကန်ကတရားစွဲလိုက်တာပါ။ Permanent Record လို့အမည်ပေးထားတဲ့စာအုပ်ကိုမထုတ်ဝေဝင်မူကြမ်းကိုအမေရိကန်လုံခြုံရေးအေဂျင်စီနှစ်ခုထံပေးပို့ဖို့ပြက်ကွက်ခဲ့တယ်လို့ထောက်လိုင်းရေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုဟောပြောပွဲတွေမှာလူသိရှင်ညာပြောခဲ့တယ်လို့လည်းအမေရိကန်တရားရေးဌာနကဆွဆွဲထားပါတယ်။ အမေရိကန်တရားရုံးချုပ်ရဲ့1980ပြည့်နှစ်ဆုံးဖြတ်ချက်အရအစိုးရအနေနဲ့အခုလိုစာအုပ်ထုတ်ဝေမှုတွေကိုတားမြစ်ခွင့်မရှိပေမဲ့ရလာမယ့်အကျိုးမြတ်တွေကိုတော့တိတ်ဆဲဝင်ပြုထားတာပါ။လုံခြုံရေးအရစောင့်ထိုင်ရမယ့်သဘောတူညီချက်အရစာအုပ်ကိုတရားဝင်မထုတ်ဝေရင် CIA နဲ့ NSA တို့ကိုကြိုတင်ဖတ်ရှုလေ့လာဝင်ပေးရမှာဖြစ်ပါတယ်။မက်မီလန်စာအုပ်ထုတ်ဝေလုပ်ငန်းကိုလည်းအမေရိကန်ကတရားဆွဲခဲ့တာပါ။အမျိုးသားလုံခြုံရေးအတွက်အရေးကြီးတဲ့သတင်းအချက်အလက်တွေကိုထိမ့်သိမ်းဆောက်ရှောက်ရမှာတက်ဆိုင်ရာဝန်ထမ်းတွေကသဘောတူညီချက်ကိုလိုက်နာဖို့လိုအပ်ကြောင်းလက်ထောက်ရှိနေချို့ဂျူရီဟန်ကလည်းမနေ့တုန်းကပဲပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုမှာ e-cigarette တောက်လို့အဆုတ်ကိုအကြီးအကျယ်ထိခိုက်နေသူရာနဲ့ချီရှိနေချိန်မှာအရသာထည့်ပြီးတောက်တဲ့ e-cigarette တွေကိုနယူးယောက်ပြည်နယ်မှာပိတ်ပင်လိုက်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးဂူမိုရဲ့ခိုင်ခိုင်မာမာအကြံပြုချက်တွေကြောင့်ပြည်သူ့ကျန်းမာရေးရုံးကအင်္ဂါနေ့မှာစတင်ပိတ်ပင်လိုက်တာပါ။ချက်ချင်းအကျုံးဝင်တဲ့ပိတ်ပင်မှုအရနယူးယောက်ပြည်နယ်ထဲမှာပျုပ်အေးအရသာတွေကလွဲလို့ဂျန်တဲ့ e-cigarette အရသာတွေကိုရောင်းချခွင့်မရှိတော့ပါဘူး။အခုလိုပိတ်ပင်တားမြစ်မှုဟာထင်ထားတာထက်မြန်ဆန်တယ်လို့ e-cigarette ရောင်းသူတွေကတော့ပြောပါတယ်။မီရှိဂန်ပြည်နယ်မှာလည်း e-cigarette ထဲထည့်တောက်တဲ့အရသာမျိုးစုံကိုပိတ်ပင်ဖို့အတည်ပြုထားပြီးဖြစ်ပေမဲ့ဥပဒေအနေနဲ့တော့မထုတ်ပြန်သေးပါဘူး။တခြားပြည်နယ်တွေမှာလည်း e-cigarette တွေကိုပိတ်ပင်ဖို့အတွက်စဉ်းစားနေကြပါတယ်။ပုံမှန်ဆဲလိတောက်တာထက် e-cigarette တောက်တာကပိုပြီးဘေးကင်းတယ်ဆိုပြီးကြော်ညာနေတဲ့အပြင်အရသာမျိုးစုံထဲတောက်နိုင်တာကြောင့်လူငယ်တွေကြားမှာပါရေပန်းစားလာနေပါတယ် e-cigarette တောက်တာနဲ့ပတ်သက်လို့ခိုင်လုံတဲ့တက်တဲ့အထောက်အထားမရှိတာပဲပိုကောင်းတယ်လို့ကြော်ညာနေတာမျိုးတွေမဟုတ်ဖို့အတွက် e-cigarette ထုတ်တဲ့ Juul ကုမ္ပဏီကိုပြည်ထောင်စုအစိုးရတာဝန်ရှိသူတွေကတတိပေးထားပါတယ် e-cigarette တောက်သူတွေကြားအဆုတ်ထိကြိုက်ပြီးနာမကျန်းဖြစ်နေတာကိုအရေးပေါ်ကင်တွယ်ဖြေရှင်းဖို့ယောဂထိန်းချုပ်ကာကွယ်ရေးဌာနကလည်းဆောင်ရွက်နေပါတယ်။ American တဝမ်း e-cigarette ကြောင့်သေဆုံးသူ6ယောက်အပါအဝင်အဆုတ်နဲ့ဆိုင်တဲ့ကျန်းမာရေးထိခိုက်နေသူ400နီးပါးရှိပါတယ
်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံနာဂန်ပြည်နယ်ရဲ့မြို့တော်ဂျလာလဘတ်ကအီလက်ထရောနစ်မှတ်ပုံတင်ထုတ်ပေးတဲ့ဌာနမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာပဲမပုံတင်ဌာနအဝင်ခိတ်မှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့တက်ခဲ့သူအများပြားရုံးဝင်းနဲ့ဝင်လာခဲ့ကြတဲ့အကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးရုံးပြောခွင့်ရသူအတူလာခါကိုယာနီကပြောဆိုခဲ့ပါတယ်။တက်ပွဲတွေဆက်လက်ဖြစ်ပွားရကနေအထူးတက်ပွဲတွေရုံးဝင်းကိုဝိုင်းရံထားတယ်လို့လဲဆိုပါတယ်။မပုံတင်ဌာနဝန်ထမ်းတယောက်ကတော့ပောက်ကွဲမှုဆက်ဖြစ်တဲ့အချိန်မှာသူနဲ့တူတခြားလူတွေထံရခဲ့တယ်လို့VOA ကိုပြောပါတယ်။လက်တလုံးမှာတော့နောက်ထပ်အသေးစိတ်အချက်အလက်တွေကိုမသိရသေးပါဘူး
။ဟောင်ကောင်အရေးနဲ့ပတ်သက်လို့အမေရိကန်အပါအဝင်ပြည်ပနိုင်ငံတွေကဝင်မဆွတ်ဖို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ဟောင်ကောင်ဟာတရုတ်နိုင်ငံလက်အောက်မှာရှိနေတာမို့ဟောင်ကောင်အရေးဟာတရုတ်ပြည်တွင်းရေးတက်တက်တာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဂန်ဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ဒါကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေအနေနဲ့တရုတ်ပြည်တွင်းရေးကိုဝင်မဆွတ်ပါနဲ့လို့သူကတိုက်တွန်းပါတယ်။နိုင်ငံသားကထောက်ခံမှုကိုတောင်းဆိုနေကြတဲ့ဟောင်ကောင်ကတရုတ်ဆန့်ကျင်လှုပ်ရှားနေသူတွေအနေနဲ့လည်းသူတို့ရဲ့ကြိုးပမ်းချက်အောင်မြင်မှာမဟုတ်ဘူးလို့တရုတ်အစိုးရပြောခွင့်ရကပြောကြားသွားပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုဦးဆောင်တဲ့ထင်ရှားတဲ့ခေါင်းဆောင်ဂျော်ရှူအာဝေါင်းနဲ့ဒန်နစ်ဆိုတို့ကသူတို့ရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကြိုးပမ်းမှုတွေကိုကူညီဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကိုအင်္ဂါနေ့ကဝါရှင်တန်မြို့တော်မှာတောင်းဆိုခဲ့ကြတာပါ။ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေတွေမှာတရုတ်ရဲ့အခန်းကဏ္ဍကိုတုံ့တက်ဖို့အတွက်တရုတ်နိုင်ငံဆိုင်ရာအောက်လွှတ်တော်အမှုဆောင်ကော်မရှင်ကြားနာပွဲအတွင်းမှာသူတို့ကတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာလူ့ခွေရေးချိုးဖောက်မှုတွေကိုတားဆီးနိုင်ဖို့ရည်ရွယ်တဲ့ဥပဒေချမ်းကိုအမေရိကန်လွှတ်တော်မှာအတည်ပြုပေးဖို့အတွက်ကိုလည်းသူတို့ကထပ်မံတိုက်တွန်းခဲ့ပါတယ်။ Republican တွေရော Democrat အမတ်တွေပါထောက်ခံတဲ့ Protect Hong Kong Act ဆိုတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်မှပြီးခဲ့တဲ့တစ်ပတ်လုံးကတင်သွင်းထားပါတယ်။သတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်နေတဲ့ဟောင်ကောင်မှာတရုတ်အမျိုးသားနေအတွက်အောက်တိုဘာ1ရက်နေ့မှာပြုလုပ်ဖို့စီစဉ်ထားတဲ့မိဘဖောက်ပွဲကိုဖျက်ခဲ့ပါတယ်
။ကုန်သွယ်ရေးမှာမြန်မြန်ဆန်ဆန်ခွင့်ပြုချက်ပေးနေတဲ့နိုင်ငံတွေအစည်းအဝေးကနေဂျပန်နိုင်ငံကိုထုတ်ပယ်လိုက်ကြောင်းတောင်ကိုရီးယားကဒီကနေ့ပဲကြေညာလိုက်ပါတယ်။နိုင်ငံခြားကုန်သွယ်ဆိုင်ရာအငင်းပွားမှုတွေကြုံနေရချိန်မှာပဲမချသေးရင်ကဂျပန်နိုင်ငံကကုန်သွယ်မှုအဆင့်တန်းရှင်းချလိုက်တဲ့အပေါ်တောင်ကိုရီးယားကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ကုန်သွယ်မှုတွေမှာကန့်သတ်မှုအနည်းဆုံးဖြစ်ရှင်းချပေးထားတဲ့ဂျပန်နိုင်ငံရဲ့အဖြူအောင်စီးဝင်နိုင်ငံပေါင်း 29နိုင်ငံတွေကအထောက်ခံခဲ့ရပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံဘက်ကလည်းစစ်ဖက်နဲ့ရပ်ပတ်သုံးအရေးကြီးတဲ့ပစ္စည်းတွေပါဝင်ပြပကုန်တင်ပို့မှုစနစ်မှာအပြောင်းအလဲတွေလုပ်သွားမယ်လို့တောင်ကိုရီးယားကုန်သွယ်ဝန်ကြီးဌာနကပြောဆိုထားပါတယ်။ဒုတိယကမ္ဘာစစ်ကာလအတွင်းဂျပန်ကုမ္ပဏီတွေကအဲ့ဒီမှာအလုပ်ကျန်းခိုင်းစေရခံခဲ့ရတဲ့တောင်ကိုရီးယားလူမျိုးတွေကိုနင်းနာရေးပေးဖို့တောင်ကိုရီးယားတရားရုံးဆုံးဖြတ်ချက်ကိုလက်တုံ့ပြန်ရမှာဂျပန်နိုင်ငံကကုန်သွယ်ရေးကိုလက်နက်တစ်ခုလိုအသုံးချနေတယ်လို့လည်းတောင်ကိုရီးယားနိုင်ငံဘက်ကဆွဆွဲထားတာပါ။1910ကနေ1945ခုနှစ်ထိဂျပန်နိုင်ငံကကိုလိုနီဖြစ်သိမ်းပိုက်ပြီးရရဆက်ဆက်အုပ်ချုပ်ခဲ့တဲ့အပေါ်ခါခါတီတီခံစားချက်တွေရှိနေစေဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာတော့ဂျပန်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာတုံ့ပြန်မှုတွေပေါ်မချေနှက်ချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာလောင်ကျွမ်းနေတဲ့တော်မီကြောင့်အိန္ဒိယ၊မလေးရှားနဲ့စင်ကာပူနိုင်ငံတွေအထိမီးခိုးတွေလွှမ်းနေပါဗျ။ကျန်းမာရေးအန္တရာယ်ရှိနိုင်တဲ့အထိထူထပ်တဲ့မီးခိုးတွေပြန့်လွင့်နေတာကြောင့်အင်ဒိုနီးရှားနဲ့မလေးရှားတို့ကကြောင်ပေါင်းထောင်နဲ့ချီဒီကနေ့ပိတ်ထားပါဗျ။မဲမောင်နေတဲ့မီးခိုးတွေကြောင့်နှစ်နိုင်ငံလုံးကလေဆိပ်တော်တော်များများမှလည်းလေရင်ခီးတွေနှောင့်နှေးခဲ့ပါဗျ။မီးခိုးတွေလွှမ်းနေတာကြောင့်ကွာလာလမ်ပူမြို့တော်ရဲ့အထင်ကရပက်ထရိုနက်စ်အမွှာအဆောက်အဦတွေကိုအဝေးကနေမမြင်ရသလောက်ဖြစ်နေပါဗျ။ဒီကနေ့လေထုတန့်ရှင်းမှုအရေးအတွေးတောင်းတချက်အရဆူမထရာအရှေ့ပိုင်းမလေးရှားနိုင်ငံကျွန်းဆွယ်နေရတော်တော်များများမှကျန်းမာရေးထိခိုက်နိုင်တဲ့အထိအခြေအနေဆိုးဝါးနေပါတယ်။စင်ကာပူနိုင်ငံမှာလည်းကျန်းမာရေးထိခိုက်နိုင်တဲ့အထိလေတပ်ညံ့ညမ်းမှုတွေဖြစ်နေပါတယ်။အင်ဒိုနီးရှားမှာတောင်ယာဆိုင်လေသမားတွေကတောရှင်းဖို့မီးရှို့ရာကအခုလိုမထိနိုင်လောက်အောင်တောမီးတွေလောင်ကျွမ်းနေတာဖြစ်ပါတယ်။ဆူမထရာနဲ့ဘော်နီယိုပြည်နယ်တွေမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တောမီးကိုချိန်တက်နိုင်ဖို့အတွက်အင်ဒိုနီးရှားအစိုးရကလုံခြုံရေးတာဝန်ရှိသူထောင်ထဲချီအပြင်မီးသတ်လေယာဉ်တွေကိုမီးလောင်ရနေရာစီကိုစေလွှတ်ထားပါတယ်ရှင်။
Direct from Washington, the voice of America, VOA. ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်မြန်မာတပ်မတော်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KNA ရိုကြားဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့မြေယာဆုံရှုံရတာအိုးအိမ်ဆွန့်ထွက်ပြေးရတာနဲ့မိသားစုတွေတကွဲတပြားဖြစ်ရတာတွေကနေနေထိုင်စားသောက်ရေးအခက်တွေ့ကြပါတယ်။ဒါကြောင့်လည်းဒေသခံအမျိုးသမီးငယ်အများပြားဟာအင်းဒီချင်းတရုတ်ပြည်မှာအလုသွားရှာကြရပြီးလူမောင်ခိုကူးခါရမှာအတင်းအဓမ္မအိမ်တော်ပြုခိုင်းခါရမှာစတဲ့အခြေအနေတွေနဲ့ကြုံရဖို့ပိုးပြီးတော့အကာအကွယ်မဲ့ဖြစ်ရပါတယ်။လူမောင်ခိုကူးခံရတာရဲ့ရိုက်ခတ်မှုနဲ့ပတ်သက်ပြီးဒေသအတွင်းကတက်ကြွလှုပ်ရှားသူတွေလူမောင်ခိုကူးခံခဲ့ရသူတွေနဲ့တွေ့ဆုံမေးမြန်းပြီး Steve Stanford ကချင်ပြည်နယ်ကနေတည်င်းပေးပို့ထားပါတယ်။ကုချကျော်သိန်းကပြောပြပါမယ်ရှင်
။ကချင်ပြည်နယ်ကထောင်ပေါင်းများစွာသောလှုပ်လှမဲ့တွေဟာငွေရှာဖို့မျှော်လင့်ချက်နဲ့တရုတ်ပြည်ဘက်ကိုသွားကြလေရှိပါတယ်။2015ခုနှစ်ကမှရပ်ပစ်ခဲ့တဲ့မိသားစုကလေးတဦးမူဝါဒကြောင့်တရုတ်ပြည်မှာအမျိုးသားအရေးအတွက်ထက်အမျိုးသမီးအရေးအတွက်ကပိုနှဲနေတာပါ။ဒါကြောင့်အိမ်တော်ပြုဖို့ကလေးမွေးဖို့အိန္ဒိယနိုင်ငံတွေကအမျိုးသမီးနဲ့မိန်းကလေးတွေကိုပူလိုလာတာပါ။ဒါကြောင့်လဲအကာအကွယ်အမဲဆုံးသူတွေလှည့်ပြားခံကြရတာပါပဲ။အလုပ်ရမယ်ဆိုပြီးတငယ်ချင်းတူကကတိပေးခဲ့ပေမဲ့နောက်ကြတော့ဆေးထိုးခံရပြီးတရုတ်ပြည်မှာဖမ်းထားခံခဲ့ရတယ်လို့ဘယ်သူဆိုတာမဖော်ပြချင်တဲ့အမျိုးသမီးတူကပြောပါတယ်။
ဒ
ုက္ခရောက်ပြီးတိတ်ဆိုးတဲ့အချိန်တွေမှာနေခဲ့ရပါတယ်။ကျမကိုလိန်ပိုင်းအနိုင်ထက်ပြုကျင်ပြီးမတော်မတရားလုပ်ပါတယ်။ကျမသူတို့နဲ့မအိတ်ချင်ပေမဲ့အတင်းအကျပ်အိတ်ခိုင်းပါတယ်။ကျမကိုလွတ်ပေးဖို့တောင်းပန်ပေးမဲ့ game site ပဲကျမကိုဝင်ရတဲ့အထိမတိမ်ချင်ပါတယ
်။ဆရာတချို့ကရာဇမှုမြောက်တယ်ဆိုတာသိရှင်းပေမဲ့တချို့ပြည့်တွေမှာကြတော့လက်ထက်ရင်ငွေကြေးပစ္စည်းတွေပေးမယ်လို့ကတိပေးပြီးတော့အကြအနာစီစဉ်ပြီးလက်ထက်တာကနေစတာတွေလည်းရှိပါတယ်။တချို့မိဘတွေဟာရွေးချယ်ကောင်းတဲ့လှုပ်တာဖြစ်ပေမဲ့စီစဉ်ပြီးလက်ထပ်ခိုင်းတာပြီးမာယွန်းသွားပြီးတော့နောက်ဆက်တွဲဖြစ်လာမှတွေကိုသတိမပြုမိကြဘူးလို့ကချင်မျိုးသမီးဖွဲ့ KWA ကစိုက်ခန့်ကပြောပါတယ
်ကျွန်ဖို့ကျန်တိုက်ထားကောင်းနာငါပြောနေတဲ့ငွေဖေမှာ
မိဘတော်တော်များများကသူတို့သားသမီးတွေကိုတရုတ်အမျိုးသားတွေနဲ့ယူစေချင်ကြပါတယ်တရုတ်ပြည်မှာပို့ပြီးတော့အဆင်ပြေမယ်လို့ထင်ကြတယ်လေတရုတ်အစိုးရကတရုတ်နိုင်ငံသားတွေကိုကောင်းကောင်းခရီးဆိုင်မယ်လို့သူတို့ကထင်ကြပါတယ်
တရုတ်ပြည်မှာပြောင်းခုအလုပ်သမားတူဦးဖြစ်တဲ့ Cyro ဟာအစိုးရကနေဆက်လူလုံရေးကိုတင်းကျပ်လိုက်တာကြောင့်အလုပ်ပြုတ်သွားပါတယ်။ရုတ်တရက်ဝင်ငွေမဲ့သွားတာကြောင့်သူ့ရဲ့16နှစ်အရွယ်သမီးငယ်ကိုချမ်းသာတဲ့လူတစ်ယောက်နဲ့စီစဉ်ပြီးပေးစားလိုက်ရင်အဆင်ပြေမယ်လို့ထင်ခဲ့ပါတယ်
။ Next shot ဆောက်တော့ကြည်ရဲ့ကြောက်ရှာရှင်လေးရဲ့ငယ်ရရှင်ဦးစနေလဲ
။သမီးကငယ်သေးတော့ပထမတော့အိမ်အောင်မပြည့်စေချင်ဘူးပေါ့။ဒါပေမဲ့တရုတ်မိသားစုကသူတို့စောင့်ရှောက်ပါမယ်လို့ပြောတယ်လေ။စီမျိုးတွေကလည်းပိုအဆင်ပြေမှလို့ပြောကြတာပေါ့ဒါနဲ့ပဲကျမသမီးကိုတရုတ်မျိုးသားနဲ့ပေးစားဖို့ဆုံးဖြတ်ခဲ့ရတာပါအ
ိမ်တော်ကြပြီးဘဲမှသွားခွင့်မရဆက်သွယ်ခွင့်မရတဲ့ဆိုင်ရော်ရဲ့သမီးဖြစ်သူကိုနှစ်နှစ်ကြာပြီးကမှအိမ်ကိုပြန်လည်ခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကစလို့ တမီကပြန်မသွားတော့ပါဘူး။ဇိုင်ရော့ရဲ့တမီကသူခံစားခဲ့ရတာကိုအခုလိုပြန်ပြောပြပါဗျာ။
တယောက်ရအန်ချေမနာရောဆန်နေရ
တယောက်ပြီမှာအိမ်အောင်ကြပြီးနေရတာဘလို့လဲလို့တကယ်ချင်းညမေးကြတယ်ပြောစရာကောင်းလားကျမပြောသလားဆိုတာတွေပေါ့ပြောစရာမကောင်းဘူးလို့ကျမပြောပြတယ်အိမ်အောင်ပြုတ်လိုက်တာတိတ်ကိုဝမ်းနေပြီးစိတ်ပြတ်ရပါတယ
်ကချင်ပြည်နယ်ဘက်မှာတိုက်ပွဲကြီးတွေဆက်ဖြစ်မနေပေမဲ့ဒေသအခြေအနေကတိတ်ကြီးတည်ငြိမ်လာသေးတာမဟုတ်တလို့စီးပွားရေးကလည်းမကောင်းလာသေးတာကြောင့်လူမောင်ကိုကူးတာတွေဆက်ရှိနေဦးမှာပဲလို့သုံးသပ်ကြပါတယ်ခင်ဗျာ
ကိုကြကြသိင်းတင်ပြတော်တာပါရှင်ခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ဖက်ဆက်ရအောင်ပါထိုင်းနိုင်ငံရဲ့မွေးရီစေဝါတိုက်ဖြတ်ရေးစီမံချက်အတွင်းထိုင်းမြန်မာနယ်စပ်တက်ခခိုင်မက်ကဆာတိုက်နယ်ထဲမှာမြန်မာရွှေ့ပြောင်အလို့သမား90လောက်ကိုစက်တင်ဘာလ19ရက်နေ့ကဖမ်းဆီးခဲ့ပါတယ်တဟာတက်ခခိုင်ထဲမှာ3ချိန်မြောက်ပြုလုပ်တဲ့စီမံချက်ဖြစ်ပြီးဒီနှစ်ထဲမှာတင်ဒီစီမံချက်နဲ့တက်ခခိုင်ထဲကရွှေ့ပြောင်လုပ်တာ400ထက်မနည်းဖမ်းဆီးခံခဲ့ရပြီးပါပြီအပြည့်စုံကိုတော့ထိုင်းအခြေစိုက်သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မှာတရားမဝင်နိုင်ငံသားတွေအနေနဲ့ယာဇဝတ်မှုတွေကျူးလွန်နေတာကိုတွေ့ရှိတာကြောင့်ဆိုပြီးတက်ခရိုင်မက်ကဆာမြို့နယ်ထဲမှာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့မွေးရဆေးဝါးတိုက်ဖျက်ရေးစီမံချက်နဲ့ရှောင်းတခင်ဖမ်းဆီးခဲ့ရမှာတော့မြန်မာနိုင်ငံသား90လောက်ဖမ်းဆီးခံခဲ့ရကြောင်းမြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌကုမိုးကျိုးကအခုလိုပြောပါတယ
်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့မွေးရဆေးဝါးစီမံချက်တွေကအခုသုံးပါဖြစ်ပြီနော်မက်ကဆာတိုက်နယ်ကိုလည်းဖမ်းသွားပြီ90လောက်ပါတယ်အရင်တော့တရားမဝင်နိုင်ငံသားသားဖမ်းပြီးစစ်ဆေးအရေးကြီးရှိမှချက်ကလေနောက်ထပ်အစ်စ်ပုံစံတစ်ခုနဲ့ကြောင်းပြီးတော့လူကုန်ကူးမှုတက်ချက်ရင်းနဲ့မွေးဒီဝါတက်ချက်ရင်းလူမောင်ကူးမှုနဲ့ဆက်နွယ်ပတ်သက်တဲ့မဲဆောက်ကိုအခီးတစ်ထောင်လာပြီးတော့ပန်ကောက်တို့ဘာလို့ဆိုတော့မြို့ကြီးပြည်ကြီးတွေသွားကြမဲ့လူတွေတနေရာထဲမှာစုစည်းထားတဲ့မတင်ကားဝေးအနေထားတွေတွေ့လာပြီဒီနှစ်ထဲမှာဆိုတာသုံးပါမြောက်ဖြစ်သွားပြီ
အရင်တော့ကတော့တရားမဝင်နိုင်ငံသားသားတွေရှင်းလင်းရေးလုပ်တဲ့အခါမှာတရားမဝင်ဝင်ရောက်လာသူတွေကိုနေရာရင်းကိုပြန်ပို့တာတွေလုပ်ခဲ့ပေမဲ့အခုစီမံချက်အရဖမ်းဆီးရေးယူအပြစ်ပေးမှုတွေကိုအဓိကလုပ်မှာဖြစ်တယ်လို့လဲဆိုပါတယ်
။ဖိုင်းနိုင်ငံရဲ့ရာဇဝတ်မှုတွေကနှစ်ခုလုံးအရေးယူပါမယ်။လူကုန်ကူးမှုကလည်းရာဇဝတ်မှုပဲ။မွေးရဆေးဝါးကလည်းရာဇဝတ်မှုပဲ။ဥပမာလူကုန်ကူးမှုဆိုရင်တော့အနည်းဆုံးမိမိတို့ကပြောမလို့တားကောင်တွေဖြစ်တဲ့အတွက်တော့ထောင်ဒဏ်6လနဲ့တနေ့ခွဲပြီးကျနိုင်တယ်။တားကောင်မလို့နော်။လူကုန်ကူးခံရတဲ့တားကောင်တွေဖြစ်တဲ့အတွက်မွေးရဆေးဝါးကတော့ကိုယ်တိုင်ကိုယ်ကျသုံးဆွဲလို့ဖြစ်စေလက်ဝဲပါဆောင်ထားလို့ဖြစ်စေအ ਨੇ ဆုံးထောင်နှံတစ်မိကနေတော့ပြီးကြနိုင်တယ်ဒါထိုင်းရဲ့ရာဇမှုဥပဒေရ
2019ခုနှစ်ထဲမှာဒီစီမံချက်နဲ့ဖမ်းဆီးခံရသူမြန်မာနိုင်ငံသား400ထက်မနည်းရှိနေပြီဖြစ်ပါတယ်မကြသေးခင်တုန်းကတော့ထိုင်းနိုင်ငံတက်ခရိုင်ကနေဘန်ကောက်ကိုတက်တဲ့ကားပေါ်မှာမြန်မာနိုင်ငံသားအမျိုးသမီးတဦးမူရစ်ဆေးဝါးတယ်ဆောင်မှုတွေဖြစ်လာတာကြောင့်ရဲဂိတ်တွေချပြီးရဲမေတွေကပါအမျိုးသမီးခရီးသည်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်လာပါတယ်ထိုင်းနိုင်ငံချွန်ပူရီခရိုင်စီရာချာမြို့မှာတော့စက်တင်ဘာလ18ရက်နေ့မှာပဲကုန်စည်တန်းထဲမှာထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ဝင်တွေကတရားမဝင်အလုသမားတွေကိုဈေးထဲအထိဝင်ရောက်ပြီးရှောင်းတခင်ဖမ်းဆီးခဲ့တာပါရဲတွေဝိုင်းထားတဲ့ကြားကပဲအလုသမားတွေဟာထွက်ပြေးခဲ့ကြရပါတယ်မြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်အလုသမား20ကျော်လဲဖမ်းဆီးခဲ့ပါတယ်ထိုင်းနိုင်ငံထဲမှာတရားမဝင်နိုင်ငံသားကင်းစည်ရေးစီမံချက်နဲ့လူကုန်ကူးမှုနဲ့မွေးရဆေးဝါးတိုက်ဖျက်ရေးစီမံချက်တွေကိုမြန်မာနိုင်ငံသားအများအပြားနေထိုင်ရာခရိုင်တွေမြို့နယ်တွေမှာအခုနောက်ပိုင်းခက်ဆိတ်ဆိတ်လှုပ်လာနေပါတယ်ရှင်
။မအေးအေးမှာတည်င်းပေးဖို့တော်တော်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တောသားရှင်များရှင်။စက်တင်ဘာလ18ရက်နေ့ဟာ1988ခုနှစ်ကတနင်္ဂနွေအတိုင်းအတာနဲ့ဒီမိုကရေစီရေးအတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတဲ့လူထုလှုပ်ရှားမှုကြီးကိုမြန်မာစစ်တပ်ကအကြမ်းဖက်ဖြိုခွင်းပြီးအာဏာသိမ်းခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့30နှစ်မြောက်နေ့မှာဒီလူလူလှုပ်ရှားမှုကြီးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေရဲ့အတွေ့အကြုံ၊သင်ခန်းစာ၊ယူတင်တာတွေနဲ့သူတို့ရဲ့အနာဂတ်မျှော်လင့်ချက်တချို့ကိုစူးစီးပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
။ရှီလေးလုံးဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဟာခေတ်သစ်မြန်မာသမိုင်းမှာအထင်ရှားဆုံးနိုင်ငံရေးပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တဲ့လူထုလှုပ်ရှားမှုကြီးဖြစ်ပါတယ်။1988ခုနှစ်ဩဂုတ်လ10ရက်နေ့မှာစတင်ခဲ့တဲ့အဲ့ဒီလူထုလှုပ်ရှားမှုကြီးကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းပြီးအာဏာသိမ်းခဲ့တာဒီကနေ့စက်တင်ဘာလ18ရက်နေ့မှာ30နှစ်တင်းတင်းပြည့်ခဲ့ပါပြီ။လူထုရဲ့အကြမ်းမဖက်တဲ့ဆန္ဒပြတောင်းဆိုမှုတွေနဲ့တိုင်းပြည်ကို26နှစ်ကြာအုပ်ချုပ်လာခဲ့တဲ့တပါတီအာဏာရှင်စနစ်ကိုအဲ့ဒီအချိန်ကဖျောက်ချပြီးဒီမိုကရေစီအစိုးရတစ်ခုနဲ့အစားထိုးအုပ်ချုပ်နိုင်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်တက်ကြွတဲ့လူငယ်တအုပ်အနေနဲ့အဲ့ဒီအချိန်ကမကျေနပ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ရှစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့ပြီးလက်ရှိမှာညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုအောင်မျိုးမင်းကပြောပါတယ်
ကျွန်တော်တို့အဲ့တုန်းကတော့လူငယ်စိတ်ထားနေပေါ့နော်ဒ ဒီအနာသိမ့်မို့ကျွန်တော်တို့လုံးဝတိတ်ကြီးမခံနိုင်ဘူးတို့ကကိုယ့်ရှေ့မှာပထမဦးဆုံးရရဆက်ဆက်သွေးချောင်းစီးစမြတက်ဖြတ်တာမြင်ရတဲ့ခါမှာစိတ်တက်တီကတော်တော်ကြီးကိုကျွန်တော်တို့ပြင်းထန်နေတာဖြစ်တယ်အဲ့တုန်းကတော့ကျွန်တော်တို့ကဘာလဲဆိုတော့မုန်တိမှုကိုအခြေခံတာမုန်တိမှုကိုအခြေခံပြီးတော့ဒီစစ်အာဏာရှင်အစိုးရကိုတိုက်ထုတ်မယ်ဆိုတဲ့စိတ်တက်ဒါပေမဲ့30နှစ်ပြန်ပြီးတော့စဉ်းစားတဲ့ခါမှာကျွန်တော်တို့ဘာမြင်လာလဲဆိုတော့ဒီအစိုးရပြောင်းရဲတစ်ခုယုံနဲ့ကျွန်တော်တို့ဘယ်လို့မှဒီမိုကရေစီမသွားနိုင်ဘူးအစိုးရစနစ်တွေလည်းပြောင်းမှုလိုအပ်တယ်လို့ပြည်သူလူထုကလည်းဒီအာဏာရှင်စနစ်ကိုလုံးဝလက်မခံမနဲ့စိတ်တက်တွေရှိဖို့လိုအပ်တယ်ဆိုတာပုံပြီးမြင်လာတယ
်ရှင်းလင်းလုံးလူထုလှုပ်ရှားမှုကြီးအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ရဟန်းရှင်လူအသက်ပေါင်းများစွာပေးဆက်ခဲ့ကြတာကြောင့်မြန်မာနိုင်ငံမှာလက်ရှိအခြေအနေရောက်အောင်ပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နိုင်မှုဖြစ်လာတယ်ဆိုတာမျိုးစစ်တဲ့လူငယ်တွေတိဖို့လိုအပ်ကြောင်းရှစ်လေးလုံးရဲတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့ Federal Democratic အင်အားစုကကိုမြအေးကလည်းပြောပါတယ
်ရှစ်သက်ရှိလူလူရဲတော်ပုံကြီးဒုံးဆိုဖြစ်လိုက်ပြီးတော့မှဒီချက်ချင်းဟိုမီးကိုရေနဲ့တက်လိုက်သလိုပြီးသွားတဲ့ကိစ္စမျိုးမဟုတ်ဘူးလေကျွန်တော်မြင်တာလေရှစ်သက်ရှိလူလူရဲတော်ပုံကြီးမှာပေတရာလမ်းမပေါ်ကတ္တရာလမ်းမပေါ်မှာဆွန့်လွတ်သွားတဲ့ကျောင်းသူကျောင်းသားတွေတွေးတွေရဟန်းရှင်လူတန်းကပြည်သူတွေရဲ့တွေးတွေများစွာရှိတယ်ဗျာနောက်တစ်ချက်ကဘာလဲဆိုတော့တော်ရဲတောင်နဲ့ရောက်ပြီးဘွားပြက်သွားတဲ့လူတွေတိုက်ပွဲမှာကြတဲ့လူတွေများစွာရှိတယ်။ထောင်တွေနေရန်လေးပဲကြားတဲ့ရောက်ပြီးတော့မှဘွားပြက်တဲ့မိသားစုတွေတကွဲတကြားဖြစ်သွားတဲ့မိသားစုတွေအများကြီးရှိတယ်။တနိုင်ငံလုံးမှာဖြစ်တာဒါက။အဲ့တော့အဲ့ဒီလူမျိုးပေးဆက်ခဲ့တဲ့ကြီးကျယ်တဲ့ဗျာမြမနိုင်ငံရေးတမိုင်းမှာအလွန်ကိုကြီးကျယ်တဲ့ရှစ်လေးလုံးအရေးတော်ပုံကြီးရဲ့တမိုင်းဖြတ်တန်းမှုကိုတော့နောက်လူတွေကသိဖို့လိုတယ
်။ခဏအချိန်ထိအဲ့ဒီလူတွေအတွက်ဥပဒေနဲ့ကန့်ညီတဲ့လှုပ်ဆောင်မှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ညီမချင်းမြန်မာရဲ့ဒါရိုက်တာကိုအောင်မျိုးမင်းကပြောပါတယ်
။ခုချိန်ထိကျွန်တော်တို့ချစ်လေးလုံးနဲ့ဒီစက်တင်ဘာအာနာသိတဲ့ချိန်မှာတေဆုံးလူတွေအတွက် justice ဆိုတဲ့ခေါ်တဲ့ဒီတရားဥပဒေကိုကျွန်တော်မဖော်ဆောင်နိုင်သေးဘူး။အဲ့တော့ဖြစ်ခဲ့တဲ့အဖြစ်ပြက်မှန်ကဘာတွေလဲ။ဘလောက်တေဆုံးခဲ့လဲ။သူတို့ရဲ့ထိခိုက်နေတာမှုကိုနောက်ထပ်တက်လာတဲ့ဒီမိုကရေစီအစိုးရကဘလောက်ထိအတိအမှတ်ပြုပြီးတော့ပြန်လဲပေးဆက်မှုတွေရှိမလဲ။အဲ့ဒါကျွန်တော်မလုပ်နိုင်ခဲ့ဘူး။ရှင်းရှင်းပြောမယ်ဗျာဒီ88မှာလမ်းပေါ်မှာတည်ဆုံးခဲ့တဲ့လူဘယ်လောက်ထိလဲဆိုရင်စီးရင်တော့မှကျွန်တော်မထွက်လာသေးဘူ
းလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာလည်းရှစ်လေးလုံးရဲတော်ပုံကြီးကမွေးဖွားပေးလိုက်တဲ့နိုင်ငံရေးပါတီတစ်ခုဖြစ်တာနဲ့အညီရှစ်လေးလုံးနဲ့ဆိုင်တဲ့တမိုင်းအစ်စ်အမန်တွေပေါ်ပေါက်လာရေးအပါအဝင်နောက်မျိုးဆက်တဲ့လူငယ်တွေရှစ်လေးလုံးအတွင်းပေးဆက်ခဲ့ကြတာတွေကိုပြန်ပြောင်းအမှတ်ရစေနိုင်မဲ့ပြတဲ့အထိမ့်မှတ်တွေကိုဥဆောင်လုပ်ပေးဖို့လိုအပ်တယ်လို့ Federal Democratic အင်အားစုကကိုမြအေးကပြောပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းရှစ်လေးလုံးရမွေးဖွားပေးလိုက်တဲ့နိုင်ငံရေးပါတီတရားဖြစ်တယ်လို့ရှစ်လေးလုံးမှာလည်းလူထုရေတော်ပုံကြီးမှာပါဝင်ခဲ့တဲ့လူတွေလည်းဖြစ်ပါတယ်ကျွန်တော်မြင်တာလေအဲ့တော့ရှစ်လေးလုံးသမိုင်းဆိုတာကတုံးစုတစ်ဖွဲ့တစ်စည်းပိုင်မဟုတ်ဘူးလေမြန်မာနိုင်ငံတနိုင်ငံတတရားလုံးဖြစ်လာခဲ့တဲ့ကိစ္စဆိုတော့ဒီသမိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အထွတ်မြတ်ထားမယ်ရှစ်လေးလုံးအရေးတော်ပုံကြီးဆိုင်ရာသမိုင်းကိုလည်းမှန်မှန်ကန်ကန်ညံ့ညံ့တတာပြုစုဖို့လည်းအစိုးရဦးဆောင်တယ်လို့ကျွန်တော်မြင်တယ
်အစောပိုင်းကာလတွေကစစ်တပ်ကအာဏာသိမ်းခဲ့တဲ့စက်တင်ဘာ18ရက်နေ့မှာပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေကကန့်ကွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပေမဲ့လည်းအခုနောက်ပိုင်းရှစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့သူတွေရောနောက်ပိုင်းဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်လာကြတဲ့မျိုးဆက်သစ်လူငယ်တွေကပါစစ်တပ်ကအာဏာသိမ်းတဲ့နေ့ကိုကန့်ကွက်ဆန္ဒပြတာတွေအခမ်းအနားကျင်းပတာတွေပြုလုပ်လို့မရှိတော့တာကြောင့်ဒီကိစ္စဟာခဏခေတ်မျိုးဆက်သစ်လူငယ်တို့ကြားမှာတဖြည်းဖြည်းနဲ့မိမ့်မိန်ပျောက်ကွယ်စပြုလာနေတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းဆောင်မှာပဲဆက်ကြရအောင်ပါIS တက်ခရီးသမားတွေရဲ့မိသားစုတွေခိုးလုံနေတဲ့ Syria ကဒုက္ခသည်စခန်းတွေကို IS တွေကောင်းပြန်ထောင်လာနိုင်ခြေရှိတဲ့စခန်းတွေဆိုပြီးနိုင်ငံတကာမီဒီယာတွေကတမတ်ခေါ်ဆိုနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေအဆွန်ရမှုတွေနဲ့ထွတ်ထိခဲ့ရပေမဲ့လည်းစခန်းထဲကကလေးတွေကိုပြန်လည်ပြုပြင်နိုင်ပြီးတော့လူအတိုင်းဝိုင်းနဲ့ပြန်ဝင်ဆန့်နိုင်အောင်လုပ်နိုင်တယ်လို့လည်းနိုင်ငံတကာကူညီရေးအဖွဲ့တွေကပြောပါတယ်။စခန်းနေကလေးတွေဟာနေစဉ်နဲ့အများကြောက်ရွံ့ထိတ်လန့်မှုတွေနဲ့နေခံစားနေရပြီးတော့ဒီကိစ္စတွေကိုထိရောက်မှုရှိအောင်အများဆုံးအကောင့်တွေဖော်ဖို့လိုတယ်လို့လည်းလူမှုကူညီရေးအဖွဲ့တွေကပြောပါတယ်။ Syriaဒုက္ခသည်စခန်းတွေကနေဟက်တာမတ်တို့တည်င်းပြပို့ထားတာကိုကုညင်းချန်ကပြောပြထားပါတယ်ရှင်
။ Syria in Asia ဒုက္ခသည်စခန်းကနိုင်ငံခြားသား IS တိုက်ခိုက်ရေးသမားတချို့ရဲ့ကလေးတွေဟာသူတို့ရဲ့လက်တွေနဲ့တနက်ပုံစံနဲ့ပြစ်ခတ်ပုံလုံးပြနေသလိုလက်ကလေးထောင်ပြနေကြတာပါ။ Elho စခန်းမှာတော့ကောင်ကလေးအများစုကိုကြီးလာရင်စွတ်သွေးကြွတွေဖြစ်လာမယ်လို့ပြောဆိုဆက်ဆံကြပါတယ်။စနေအောက် main ကလေးတွေကိုလည်းအဆက်လုံစေဖို့ခေါင်းမြှင့်ခြုံပေးထားပါတယ်။အခုအချိန်မှာတချို့အမေရိကတော့ IS ကိုစွန့်လွတ်ခဲ့ပါပြီ။အစတုန်းကတော့ကောင်းမယ်ထင်လို့လုပ်ခဲ့တာလို့ Belgian ကလာခဲ့သူ ဘောချရာအဘူလေကပြောပါတယ်
When you start practicing
တမန်ယုံကြည်ရဲ့ဘာသာကိုစတင်လိုက်နာကျင့်သုံးလို့ကမျိုးလုံးတွေအားလုံးကဝိုင်းချီနေကြတာပါမျက်နှာကိုအုပ်လိုက်တာနဲ့လူတွေကဘာလို့အုပ်တာလဲဆိုပြီးမေးကြပါတယ်ဘာလို့လုပ်တာလဲပေါ့နောက်တော့ဒီဘက်မှာကမ်းလှမ်းတာတွေရှိပါတယ်အစ္စလာမစ်နိုင်ငံတော်ကြီးမှနေနိုင်ပြီးတော့ဘယ်သူကမှဒီလိုကိစ္စမျိုးမမေးပါဘူ
းဆီးရီးယားမှာရှိတဲ့ IS တွေရဲ့အခိုင်အမာခြေကုပ်စခန်းတွေမတ်လတဲ့ကြာဆုံးသွားပြီးတဲ့နောက်အခုလိုစခန်းတွေထဲရောက်နေတဲ့ IS တွေရဲ့ကလေးငယ်တွေ9000လောက်ရှိပါတယ်ကလေးအများစုမှာအမေတွေနဲ့ကလီဖေးရဲ့တခြားအမျိုးသမီးဆွေမျိုးတွေရှိကြပါတယ်။သူတို့ရဲ့အဖေအများစုကတော့တည်ရင်တည်မတည်ရင်ထောင်ထဲရောက်ကုန်ပါပြီ။အဆောင်တွေကိုတိုက်ခိုက်တာစခန်းထဲမှာရှိတဲ့အမျိုးသမီးအချင်းချင်းဖွဲ့စည်းချမှတ်ထားတဲ့ IS ပုံစံကျင်းဝင်းတိုက်ခါစောက်ထင်းတဲ့ရဲတွေနဲ့ဓာရီကိုမလိုက်နာနိုင်သေးတဲ့အမျိုးသမီးတွေကြားပဋိပက္ခတွေဖြစ်လာတာကြောင့်ဒီစခန်းတွေဟာတဖြည်းဖြည်းအန္တရာယ်များလာတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီထဲကမိသားစုအများစုဟာနိုင်ငံပြင်ပကဖြစ်ပြီးတော့အဲ့ဒီနိုင်ငံသားတိုင်းပြည်တွေကသူတို့ရဲ့နိုင်ငံသားတွေကိုပြန်ခေါ်ဖို့အာဏာပိုင်တွေကခဏခဏတောင်းဆိုခဲ့ပြီးပါပြီ။ CBR Democratic တပ်ဖွဲ့ရဲ့ပြောခွင့်ရမူစတာဖာဘာလီက
ယနေ့မီရာတီခွေအမနီလဟိုလေဇေဒတ်ကင
်အဲဟိုစကမ်းမှာလုံခြုံရေးကိုတင်းကျပ်ထားပါတယ်။ဒါပေမဲ့လည်းဒါဟာနိုင်ငံပေါင်း50ပြည်နိုင်ငံကြီးပြဿနာပါ။ကျွန်တော်တို့နိုင်ငံနဲ့အတွက်မဟုတ်ပါဘူး။
IS သွေးကြွတွေရဲ့ကလေးတွေကိုကယ်တင်ဖို့နောက်မကျသေးဘူးလို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဒါပေမဲ့ဘာမှအပြောင်းလဲမရှိဘူးဆိုရင်တော့ဒီလူသားဒုက္ခဆိုင်ရာအကြက်အတဲကြီးကလုံခြုံရေးဆိုင်ရာအန္တရာယ်ကြီးဖြစ်လာမယ်လို့သူတို့ကပြောပါတယ်ခင်ဗျာ
။ကိုငင်းချန်တင်ပြသွားတာပါရှင်။တသက်ရှင်များရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00-9:00ခွဲဒီတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။Intel Set 17 နဲ့ Mia Set 3ကျူရူတွေကနေဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါအောင
် Sorry Arabia နိုင်ငံကရေနံလုပ်ငန်းတွေကိုတက်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ Sorry တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ဒီကနေ့ပဲကြေညာမျိုးကိုသွားနေပါတယ်ဝန်ကြီးပွန်ပီယိုခီးစင်မတိုင်ခင်မှာပဲသူသမရမိုက်ပင်စ်ကတော့တက်ခဲမှုပေါ်တုံ့ပြန်မှုကိစ္စဆွေးနွေးမယ်အကြောင်းပြောဆိုထားပါတယ်။အစ္စရေးနိုင်ငံယူကော့ဘွဲမှာလက်ရှိရာလတ်တွေအရဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုရဲ့လေကွပ်ပါတီကလွှတ်တော်မှာအမတ်နေရာအများစုအနိုင်မရပဲဖြစ်နေပါတယ်။အမတ်နေရာလာလူအတိုက်ဝန်ကြီးချုပ်ကိုအဓိကစင်ခေါ်နေတဲ့စစ်တပ်ရဲ့အကြီးကဲဟောင်းဘန်နီကန့်စ်ရဲ့ Blue and White ပါတီကလည်းလာလူပဲအပြတ်အသတ်အနိုင်မရတဲ့အခြေအနေမှာရောက်နေပါတယ်။American ဘူထောက်လိုင်း agency CIA နဲ့အမျိုးသားလုံခြုံရေး agency NSA ဝန်ထမ်းအောင် Edward Snowden ကိုလုံခြုံရေးအရာစောင့်ထိုင်းရမယ့်သဘောတူညီချက်ကိုချိုးဖောက်မှုဆွဆွဲချက်နဲ့ American ကတရားစွဲလိုက်ပါတယ်သဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့ Snowden ကမနေ့တုန်းကပဲ South Tibet ကိုထုတ်ဝေလိုက်ပြီးနောက် American ကတရားစွဲလိုက်တာပါAfghanistan နိုင်ငံနန်ကာပြည်နယ်ရဲ့မြို့တော်ဂျလာလဘတ်က electronic မှတ်ပုံတင်ထုတ်ပေးတဲ့ဌာနမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာပဲမှတ်ပုံတင်ဌာနအဝင်ကိဝါမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးနောက်တက်ခတ်သူအများအပြားရုံးဝင်နဲ့ဝင်လာခဲ့ကြတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးရုံးပြောခွင့်ရသူကပြောဆိုခဲ့ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားရကအထူးတပ်ဖွဲ့တွေရုံးဝင်နဲ့ကိုဝိုင်းရံထားပြီးအနည်းဆုံးလူဒဒါဇင်လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။မှတ်ပုံတင်ဌာနဝန်ထမ်းတယောက်ကတော့ပောက်ခွဲမှုစတင်ဖြစ်ပွားချိန်မှာသူနဲ့တူတခြားလူတွေတန်ရခဲ့တယ်လို့လည်း VOA ကိုပြောပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့နှစ်တလုံးမှာတော့ဘယ်ဖွဲ့ကမှသူတို့လက်ချက်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး
။တတင်းအချင်းချက်ကိုကောင်းလင်းကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA American အတန်းရညဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ25 kHz 3953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလံမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းမစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနလာဝါ
This program has come to you from the Voice of America, Washington.
။